လူမှုဖူလုံကြီးပေးသွင်းထားတဲ့အလုသမားတွေကိုကိုဗစ်ကာကွယ်ဆေးဂျင်းလေးစထိုးပေးနေပြီလို့အလုသမားဝန်ကြီးဌာနတာဝန်ရှိသူတို့ကပြောပါတယ်လူမှုဖူလုံကြီးပေးသွင်းထားတဲ့ဒီစက်မှုဆောင်အလုသမားတွေလည်းအများပြားရှိနေတာမို့သူတို့ကိုဘယ်လိုအစီအစဉ်နဲ့ထိုးပေးသွားမလဲဆိုတာတော့လက်တလောမသိရှိရသေးကြောင်းအလုသမားသမဂ္ဂတွေကပြောပါတယ်ဒီကြောင်းကတော့ရန်ကုန်ကလာတဲ့တရင်အပြည့်စုံကိုကိုသားညူကပြောပြပေးမှာဖြစ်ပါတယ်ဗျာ
လူမှုဖူလုံကြီးပေးသွင်းထားတဲ့အစိုးရပုဂ္ဂလိကအလုသမားတွေကိုကိုဗစ်ကာကွယ်ဆေးစထိုးပေးနေပြီလို့အလုသမားရေးဝန်ကြီးဌာနလူမှုဖူလုံရေးအဖွဲ့ညွှန်ကြားမှုချုပ်ဦးမောင်အေးကဗီဒီယိုကိုပြောပါတယ
်ကျွန်တော်တို့လူမှုရေးမှာကျွန်တော်တို့တောင်းဟောပုံတင်လာတဲ့အလုသမားတွေကိုထိုးပေးတယ်ကျွန်တော်တို့ပြင်ပေါက်ပြီးတော့ election အခုတိုင်းမှာစထိုးနေတာပေါ့တောင်းဟောပုံတင်လာတဲ့အာမသာအလုသမားပုဂ္ဂလိကရောပြည်သူရောဟောပါပါတယ်ကျွန်တော်တို့ဟောပုံတင်လာတဲ့ဥယျာဉ်ဆိုလို့ရှိရင်ကောက်ရှိပြီဆိုတော့အလုံးချေပြီးကြော်ကြည့်ရနော်ဒီတင်ကြည့်ပါ
ပထမဦးစားပေးအနေနဲ့လူမှုဖူလုံကြီးပေးသွင်းထားတဲ့လူသမားတွေကိုယင်ထိုးပေးမှဖြစ်ပြီးတော့ကျန်တဲ့လူသမားတွေကိုတော့ဒုတိယဦးစားပေးအနေနဲ့ထိုးပေးသွားဖို့စီစဉ်ထားတဲ့ကြောင်းသူကပြောပါတယ်။ကိုဗစ်တတိယလှိုင်းမှာဆက်မှုဆောင်တချို့ကဆေးရုံတွေမှာကိုဗစ်ရောဂါကာကွယ်ရေးနဲ့ပတ်သက်တဲ့ကျန်းမာရေးစည်းကမ်းတွေလိုက်နာမှုအားနည်းနေတယ်လို့အလုသမားသမဂ္ဂတွေက VOE ကိုပြောပါတယ်။လက်တလောအချိန်မှာအလုရှင်အလုသမားသမဂ္ဂအစိုးရစတဲ့သုံးဝင်ဆိုင်ဆွေးနွေးမှုတွေကလည်းမရှိတော့တဲ့အတွက်ကိုဗစ်ကာကွယ်ရေးကိုထိထိရောက်လုပ်ဖို့စိန်ခေါ်မှုတွေလည်းရှိနေတာပါ။လူမှုဖူလုံကြီးပေးသွင်းထားတဲ့လူသမားတွေတဲမှာဆက်မှုဆောင်လူသားတွေလည်းအများပြားပါဝင်နေပြီးတော့သူတို့ကိုဘလို့အစီအစဉ်နဲ့ထိုးပေးသွားမယ်ဆိုတာကိုတော့လက်တလောမသိရှိရသေးတဲ့အကြောင်းမြန်မာနိုင်ငံလုံးဆိုင်ရာလူသမားတမကများအဖွဲ့ချုပ်ဘူကော်မတီဝင်တဦးကပြောပါတယ
်။အခုတက္ကသနေတော့ဘာမှတုံ့ပြန်တာမရှိဘူး။ဘာမှပြောနေတာမရှိဘူး။ဒါပေမဲ့တချို့သောယုံကြည်မှာတော့အလို့ရှင်လို့ကာဗာမန်ကလို့နဲ့ဒီကာဝယ်စင်းကိုထိုးဖို့အတွက်စီမံခံရနေတာရှိတယ်။ဆိုရှယ်မီဒီယာတွေမှာတက်လာတဲ့ information တွေကြည့်ပြီးတချို့တော့ဒီ temporary တော်မများတော့ပြင်ဆင်နေတာတော့ရှိတယ်အခုဒါပေမဲ့အဲ့ဒါကတော့တင်ရမှာတင်လို့တော့ပဲရှိနေတယ်အဲတန်းအားဖြင့်တော့မပြောလို့မရဘူးအဲ့လိုအနေထားတော့ရှိနေတယ်ကျန်တဲ့လူတွေကတော့ normal တိုင်းပဲသွားနေတယ်အဲ့လိုတော့သိထားတယ
်အလုသမားဝန်ကြီးဌာနကအမည်မဖော်လိုတဲ့အရာရှိတူကတော့တရုတ်နိုင်ငံကနေပြီးတော့ရောက်လာတဲ့ကာကွယ်ဆေးအလုံးကြီး3,000ကနေပြီးတော့အခုလိုလူမှုဖူလုံကြီးဝင်အလုသမားတွေကိုထိုးနှံပြီးမှဖြစ်တဲ့ကြောင်းပြောပါတယ်တရုတ်နိုင်ငံထုတ် Sinopharm နဲ့ Sinovac ကာကွယ်ဆေးဟာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကရေးပေါ်အသုံးပြုခွင့်ပေးထားတဲ့ဆေးမျိုးစားတွေဖြစ်ပါတယ်။မြန်မာနိုင်ငံဟာ COVID-19 တတိယလှိုင်းကိုရင်ဆိုင်နေရပြီးတော့နေ့စဉ်ကူးစက်နှုန်းနဲ့သေဆုံးနှုန်းကများနေစေဖြစ်ပါတယ်။မြန်မာကျန်းမာရေးဌာနရဲ့နောက်ဆုံးထုတ်ပြန်ချက်အရဆိုရင်တော့ August 10ရက်နေ့တက်ခွဲစစ်ဆေးမှု 14,458 ခုမှာလူနာသစ် 4,434 ဦးနဲ့သေဆုံးသူဦးရေက220ထိရှိခဲ့တာပါ။ကျန်းမာရေးဌာနတရားဝန်စီးရင်ရမြန်မာနိုင်ငံမှာ COVID-19 တက်ခွဲလူနာစုစုပေါင်း13,562 ရှိပြီးတော့တည်ဆုံးသူစုစုပေါင်းကတော့12,234ယောက်ရှိလာပြီဖြစ်ပါတယ်။တရားဝင်ထုတ်ပြန်တဲ့စည်းမျဉ်းတွေထက်ပြည်ပမှာတည်ဆုံးနှုန်းပိုများနိုင်တယ်ဆိုတာကိုလည်းကျွမ်းမိုက်ပညာရှင်တွေကလက်ခံထားကြပါတယ်ခင်ဗျာ။